မြန်မာစစ်ကောင်စီပေါ်တတိယမြောက်အရေးယူပိတ်ဆို့မှုကိုချမှတ်လိုက်ကြောင်းဥရောပသမဂ္ဂကဂျွန်လ22ရက်နေ့တနင်္လာနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရဥရောပသမဂ္ဂရဲ့ထပ်မံပိတ်ဆို့အရေးယူမှုစီးနင်းမှာအာဏာသိမ်းစစ်အုပ်စုဝင်တွေကနောက်ထပ်စစ်အုပ်နဲ့သူတို့ပိုင်ဆိုင်မှုစီးပွားရေးလုပ်ငန်းသုံးခုအပါအဝင်စစ်ပြန်စစ်မှုတဟောင်းအဖွဲ့တို့ပါပါဝင်ပါ democracy နဲ့ တရားဥပဒေ စိုးမိုးရေး ကို ထိခိုက်စေပြီး တိုင်းပြည် အတွင်း လူ့ခွင့်ရေး ချိုးဖောက်မှု တွေ တာဝန် ရှိတဲ့ အစိုးရ 8 နေချုပ် လည်း ပါဝင်ပါတယ် ကျောင်းမြတ်ရတနာ တက်လုပ်ငန်း စတာ တွေ ကို ပြစ်မှတ်ထား အရေးယူမှု တွေ ဟာ မြမ တဘာဝ တန်ဇာတ တွေ က နေ အကျိုးအမြတ် ရရှိ နေတဲ့ စေုပ်စုရဲ့ ဝင်ငွေ တွေ ကို ကန့်တတ်ဖို့ ရည်ရွယ် ကြောင်း လည်း ဖော်ပြ ထားပါတယ် တစ်ဖက်မှာ လည်း မြမ ပြည်သူ တွေ အတွက် အလွန် အမင်း ထိခိုက် ညစ်နာမှု တွေ မဖြစ် အောင် ဥရောပ သမဂ္ဂ အနေနဲ့ ရှောင်ရှား ဆောင်ရွက် ခဲ့တယ် လို့ လည်း ကြေညာချက် မှာ ဖော်ပြ ထားပါတယ် မြန်မာ နိုင်ငံ မှာ ဆီယာနာ သိမ်းပြီးတဲ့ နောက် ဥရောပ သမဂ္ဂ က ပြစ်မှတ်ထား အရေးယူ ပိတ်ဆို့ထားသူ တွေ ထဲ မှာ ဗိုလ်ချုပ်မှူးကြီး မေအောင်လှိုင် နဲ့ မိသားစု တွေ အပါအဝင် စုစုပေါင်း 43 ထိ ရှိသွားပြီ ဖြစ်ပါတယ် ဒါအပြင် စစ်တပ်နဲ့ ပတ်သက်တဲ့ စီးပွားရေး လုပ်ငန်း အုပ်စု 6 ခု နဲ့ အခုတစ်ခေါက်မှာတော့ စစ်ပြန်စစ်မှုဒဏ်ဟောင်း အဖွဲ့ကိုပါ ပိတ်ဆို့ အရေးယူမှု စီးနှင်းမှာ ထည့်သွင်း ဖော်ပြထားပါတယ်ရှင်